ပါခင်ဗျာဒီနေ့တဲ့လီလိုက်အစီအစဉ်မှာတော့ right to the end out တွေအမှုနဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးအကြောင်းဆွေးနွေးတော့မှာဖြစ်ပါတယ်ဒီသတင်းတောက်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့တရားရုံးကထောင်ဒဏ်ပြစ်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးအပေါ်မှာစိုးရိမ်တဲ့တန်တွေဝေဖန်တဲ့တန်တွေလည်းပြင်းပြပါအနေအကြီးကျယ်ထွက်ခဲ့ပါတယ်ဆိုတော့ဒီနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေချုပ်ဖောက်မှုဆွဆွဲခြင်းနဲ့သတင်းတောက်တွေကိုထောင်ချလိုက်တာမြန်မာနိုင်ငံရဲ့တရားရေးမှန်တိုင်းမှာစံနမှုကောင်းနာကောင်းတရက်ဖြစ်ခဲ့သလားဒါမှမဟုတ်လေဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့တန်းပြည်မှာတရားစီရင်ရေးအတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတရက်ဖြစ်ခဲ့သလားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ဒီပင်နယ်ဆွေးနွေးပွဲအတွက်ကိုလူခွင့်ရရှင်နေတူဖြစ်တဲ့ဦးသိန်းတန်းဦးနောက်မြန်မာသတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်တို့ဖိတ်ကြားထားပါတယ်နှစ်ဦးစလုံးနဲ့လေလိုင်းမှာမှာရောက်နေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံးသက်ချက်ကိုကြားကြပါတယ်ခင်ဗျာဆိုတော့ဒီနိုင်ငံတကာအာရုံစိုက်ခံရတဲ့အမှုမှာအခုတရားရုံးရဲ့စီရင်ချက်ဟာဒီမြန်မာနိုင်ငံရဲ့တရားရေးမှန်တိုင်းမှာတကယ်ပဲစံနမူနာကောင်းတစ်ခုဖြစ်ခဲ့တယ်လို့ဆိုနေသလားဒါမှမဟုတ်နောက်ပြန်ဆုတ်တဲ့ခြေလှမ်းလားဆိုတော့ဆရာဦးသိန်းတန်းဦးအရင်တုံးသက်ပေးပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အမြင်ပြောရရင်တော့စံနမူနာကောင်းလည်းမဟုတ်ဘူးနောက်ပြန်ဆုတ်သွားတယ်လည်းမဟုတ်ဘူးဒါတော့ရုပ်လို့ထင်တယ်ကျွန်တော်တို့မြန်မာနိုင်ငံတရားစီရင်ရေးတပိုင်းမှာအထူးသဖြင့်ဒုတိယဆရာနာရှင်ဖြစ်1988စလာတဲ့အချိန်နောက်ပိုင်းမှာတရားစီရင်ရေးကပြည်ထောင်စုကတရားလိုလုပ်လာတဲ့အခါတိုင်းဘယ်တော့မှကျွန်တော်တို့တရားမျှတမှုနဲ့ဥပဒေပြင်ကြီးဘယ်တော့မှမဖြစ်ဘူးဆိုတော့အဲ့ဒါကြောင့်မို့ဒီမှုမှလည်းကျွန်တော်ဖြစ်နေကြပဲဒါဟိုစံနမူနာကောင်းကတော့မဟုတ်ဘူးပေါ့ဗျာစံနမူနာဇိုးလို့လည်းမပြောနိုင်ပါဘူးဒါနောက်ဆုတ်တာမဟုတ်ပါဘူးဒါပြုဖြစ်စင်ပါပဲအဲတပီတဲကြီးကတကယ်လို့လုပ်ပြီးတော့တရားစိုးတဲ့အမှုတွေတိုင်းမှာဘယ်တော့မှတရားမျှတမှုမရပဲနဲ့တရားဥပဒေနဲ့အညီဘယ်တော့မှဖြစ်နေမှာရှိပါဘူးကျွန်တော်အဲ့လိုပဲမှတ်ချက်ပြုခြင်းပါတ
ယ်ဟုတ်ကဲ့ဆရာဦးသိန်းအောင်ကျေးဇူးပါကိုမြင့်ကျော်ရဲ့သဘောထားအမြကိုမြင့်ကျော်ရဲ့အခုဒီစီကျက်ကတကယ်တရားရေးစနစ်မှာစံနမူနာကောင်းတစ်ခုဖြစ်ခဲ့လားဒါမှမဟုတ်နောက်ပြန်ဆုတ်တဲ့ခြေလှမ်းလို့ပြောနိုင်လားဘယ်လိုများသုံးသပ်ချင်လဲခင်ဗျာ
တရားစီရင်စနစ်မှာတော့စံနမူနာကောင်းမဖြစ်တာတော့အားလုံးသိပါတယ်ကျွန်တော်တို့သိတယ်လို့ဟိုလူတော်များများလည်းသိမယ်လို့ကျွန်တော်ယုံကြည်ပါတယ်။ဘာလို့လဲဆိုတော့ဒီလူရဲမှုမိုးရံနိုင်ကတကယ်ဖြစ်တဲ့ဖြစ်ချက်ကိုသူကဖော်ထုတ်ဖွင့်ကြသူ့ကိုယ်သူသတိပြီးဖော်ထုတ်ဖွင့်ကြတဲ့အချိန်မှာတရားစီရင်စနစ်ကဟိုနောက်ယုံကြည်ခုမှမယုံကြည်ရတဲ့တည်းဖြစ်ပေချောင်းလိုက်တဲ့အချိန်တစ်ခုလေးပဲကျွန်တော်ညှော်လင့်ရဲ့ဟိုပေါ်ထွက်ထူတယ်။ကြံတဲ့တစ်ချောင်းလုံးတော့ကျွန်တော်မညှော်လင့်တော့ဘူး။တရားစီရင်ရေးကဟိုပြည်ထောင်ရေးအောက်မှာရှိနေတဲ့ဟိုဘလို့ခေါ်မယ်ဖွဲ့စည်းပုံအမှားကြီးအတိုင်းပဲတရားစီရင်ရပြည်ရေးဩဇာငွားမှုခံရမယ်ဆိုတော့ကျွန်တော်မျှော်လင့်လာပြီဒါပေမဲ့အဲဒီယူရဲမှုမိုးရနေရတဲ့တည့်ထွက်ဆိုချက်ကိုဟိုပယ်ချလိုက်တယ်ဆိုတော့တစ်ချိန်လေးပဲမျှော်လင့်ရနေနေဖြစ်ခဲ့တယ်ဒါပေမဲ့အဲနောက်ပိုင်းမှာတော့ကျွန်တော်မမျှော်လင့်တော့ဘူးဆိုတော့တရားစီရင်ရပြည်ရောကဩဇာငွားမှုခံရတယ်ဆိုတော့ကျွန်တော်သိကြပြီဒါတို့တော့ဟိုဘလောက်ပြည်တန်ကြမယ်ဆိုဘလို့ပြည်တန်ကြမယ်ဘလို့ရေးမယ်ဆိုတော့ကျွန်တော်တော့ဟိုမသိအသေးစိတ်အဲနောက်ကြည့်တော့ကိုမသိဘူးပေါ့ဟုတ်ပြီမင်းပါဖြစ်လာမဲ့ရက်လက်ကမြန်လဲနာပြီးသားလို့ပဲကျွန်တော်ပြောပြင်ပ
ါဟုတ်ကဲ့ဟိုတခုရှိတာပေါ့လေဒီအာနာပါနီဘက်ကတော့ဒီသူချင်းဒီအယသအစိုးရပိုင်ရတာသူတို့ပြောထားတာရှိပါတယ်သူတို့အုတ်ချုပ်ရင်းနဲ့တရားစီရင်နဲ့ခင်းလို့တယ်ဒါကြောင့်ဟိုတရားရေးလုပ်ငန်းတွေကိုလည်းသူတို့ဝင်မစုဘူးဆိုပြီးတော့သူတို့ပြောထားတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီကိစ္စမှာဟိုပေါ့လေဟိုအုတ်ချုပ်ရေးဘိုင်းနဲ့တရားရေးဘိုင်းနဲ့ကတော့ဟိုဆက်ဆက်မှုမရှိဘူးဆိုပေမဲ့လည်းဒီလိုဆက်ဆက်ဆရာဦးသိန်းသိန်းလည်းထောက်ပြသွားတယ်ကွန်မြူနတီလည်းထောက်ပြသွားတယ်တကယ်တော့တစုံတရာလွတ်လပ်မှုမရှိဘူးဩဇာလွှမ်းမိုးမှုတွေရှိနေတယ်ဆိုတော့အခုဒီစီရင်ချက်မှာရောဆရာဦးသိန်းသိန်းဟိုဘယ်လိုပြောမလဲအုတ်ချွေးပဲမပါဘူးဆိုပေမဲ့ဆက်ဆက်ဆရာဦးသိန်းသိန်းပြောလို့ပေါ့လေဟိုအာနာပိုင်နေဘက်ကတစုံတရာဟိုလွှမ်းမိုးမှုတွေရှိတယ်ဆိုတော့ဘယ်လိုအပိုင်းတွေမှာလွှမ်းမိုးတယ်လို့ဟိုပြောလို့ရနိုင်မလဲဆရာ
ကျွန်တော်ကတော့တရားရုံးကဂရိ၄ပါးမှာဘရားဂရိပေါ့ဗျာကြောက်နေရတာပေါ့နော်ဟိုဒီ2008ဖွဲ့စည်းပုံခြေခံဥပဒေအောက်ကနေပေါ်လာတဲ့တရားစီရင်စနစ်ပဲဒါ2010ပြည်နှစ်တရားစီရင်စနစ်ဆိုတော့အဲ့ဒီအခြေခံပေါ်မှာတည်ဆောက်ထားတဲ့တရားရုံး2008ဖွဲ့စည်းပုံခြေခံဥပဒေဆက်အာဏာရှင်တွေရဲ့အကျိုးစီးပွားတွေရေးထားတဲ့ဖွဲ့စည်းပုံခြေခံဥပဒေအဲ့တော့အဲ့ဒီဆက်အာဏာရှင်တွေတည်ထောင်တဲ့တရားရုံးတွေသူတို့အကျိုးစီးပွားကိုကာကွယ်တဲ့တရားရုံးကြီးပဲဖြစ်မှာပေါ့ဗျာအဲ့တော့အလိုလိုကိုရွေးချယ်တင်မြှောက်ထားတဲ့တရားသူတွေရဲ့အနေအထားနောက်ကျောင်းရာဇဝင်တမိုင်းတစ်လျှောက်လုံးအရာသူတို့ဟာဒီဒီလိုဒီလေကြီးကတရားစွဲတဲ့အမှုမျိုးမှာဟိုလွတ်လွတ်လပ်လပ်လုပ်ရတဲ့အနေအထားမရှိဘူး။ဒါကြောင့်ဒီမှုမှာကျွန်တော်တို့သိရင်ချက်ကိုကြည့်လို့ရှိရင်ဒီအမှုကြီးစတင်ပေါ်ပေါက်လာတော့ကရခိုင်ပြည်နယ်မှာဖြစ်တဲ့ရှင်းဝက်ချက်တွေကိုဒရင်တော်ဝါလုံးတို့ကဟိုဒီရောင်းစားဖို့အတွက်ဒီရောင်းစားဖို့အတွက်ဆက်သွယ်ဆောင်ရတဲ့အခါမှာထောင်ချောင်းစင်ဖမ်းတယ်လို့ဇက်လန်းဆင်လာပြီးတော့အပြစ်ပေးတဲ့အခါကျတော့ပိုယဟန်မင်းကြီးရဲ့ခရီးစဉ်နဲ့ဒုသမရဦးမြင့်စွာရဲ့ခရီးစဉ်ဒီပုံနဲ့မှာတွေ့လို့ဆိုတဲ့အချက်နဲ့ ဒီသွေးဆွဲပြီးတော့ကျွန်တော်တို့လုပ်သွားရတယ်။အဲ့တော့ပုံမှန်3တိကကကျွန်တော်မှုကိုဆုံးဖြတ်ပြီးလို့ပြောတာပါ။အဲ့တော့ official secret အကြေသူတို့ပြောတယ်ပုံမှန်3တိကငယ်မှာရန်သူစီပေါက်ကြတာဒီမှုမှာရန်သူကဘယ်သူလဲဗျာ။အဲ့တော့ကျွန်တော်တို့အစတွေကမေးခွန်းထုတ်ခဲ့ကြရတယ်ဒီဒီ writer သတင်းဌာနကရန်သူဖြစ်သလားဆိုတဲ့ဒီဥရိကသနာပါ။အမေတော့အဲ့ဒီဟာကိုရှောင်တဲ့အနေနဲ့နောက်ဆုံးကျတော့ဖုန်းထဲမှာကျွန်တော်တို့အီအီဖွဲ့ရတယောက်ရဖုန်းနံပါတ်တွေ့ပါတယ်ဆိုပြီးတော့မူကြည့်ပြီးတစ်လက်ကပြီးတော့ခြားသွားတာ။အဲ့တော့အဲ့လိုအနေဓာတ်တွေကကျွန်တော်ကခုနကဘူမင်းကျော်ပြောတဲ့လိုအစောကြီးတွေကဒီမှုကျွန်တော်ပြစ်တာမှမှတ်မှန်ထားပြီးသားပါ။ခုနှစ်နှစ်ကြာမယ်မှန်ထားပြီးသားပါ။အဲ့တော့အဲ့ဒီတိုင်းပဲဘယ်နည်းနဲ့မှမလုပ်ဘူး။ဘာတွေလုပ်လို့နောက်ဆုံးပြစ်ပေးမှာလဲ။အဲ့တော့ပေါ့ဆိုဒီအစ်ဒီဝါလုံးတို့သတင်းတော်နှစ်ယောက်ရဲ့ဒီဆက်နဲ့မကင်းဘူးလို့ဒီအင်းတင်ကိစ္စတွေဖြူတတ်မှုတွေပေါ်ပေါက်တယ်လို့ယူဆထားပုံရတယ်။အဲ့ဒီအချိန်ကြီးကကျွန်တော်မျှော်လင့်ထားပြီးသားဒီတိုင်းဖြစ်မှာပဲ။အဲ့တော့ကိုတကူတကအမိတ်ညွန်ကြားချက်တောင်ထုတ်ပြရမလို့တရားရုံးကအလိုက်တူနဲ့လုပ်တယ
်ဟုတ်ကဲ့ပါဆရာဦးတင်းတောင်ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းတော်တော်များများရှိနေပါတယ်နောက်တော့ဟိုစာရီအီးမေးလ်တွေပေးပို့တာလည်းတော်တော်များနေပါတယ်ဆိုတော့အရင်ဆုံးကတော့တကူကတော့ကျွန်တော်ရန်ကုန်မြို့ကကိုစလိုင်းပွေကုန်းအလှည့်ပေးချင်ပါတယ်ကိုစလိုင်းပွေကုန်းသဘောထားလည်းဆွေးနွေးနိုင်ပါလားခင်ဗျာ
အခုနတရားသူကြီးကပြောတယ်သူတက်တဲ့ဟိုရင်းနှီးတရားကတော့တက်တဲ့ဟိုချက်စုတော့တာပေါ့တော်တော်ကြံတဲ့ကြံတဲ့ဟိုကအပားတစ်စီစုံကတက်တယ်မထွေးရတော့သူတို့အဲ့ဒါအကြောင်းမခိုင်လို့လို့အဲ့ဒီထောင်ချချင်းဖြစ်တယ်ဆိုတော့သူပြောတယ်ကေရန်ကြရရေးဆိုတာပထမအဦးဆုံးတက်တယ်ထွေးဆိုတဲ့သူကဘယ်ဘဝရောက်သွားတယ်ဆိုတာကြံတဲ့ရေးတွေရတယ်တည်တာပဲအဲ့တော့ဘလို့ဒီနေ့မှတက်တယ်ဘလို့ထွေးဆိုနိုင်မှာလဲအဲ့တော့တရားသူကြီးပြောတဲ့စကားတွေကလည်းဖြစ်ချင်းချက်လည်းတဘောမတူနိုင်ဘူးဘာလို့လဲဆိုတော့အခုနောက်ပြောတဲ့အတိုင်းပါပဲတက်မတော်လေးအောက်မှာရှိတဲ့ဒီသေးကြီးဒီသေးကြီးကအမှုဖွင့်တဲ့ဥစ္စာဟုတညာအားလုံးတော့ဒီတရားသူကြီးကပါလုတ်ရဲနိုင်ပါလေအဲ့တော့သူပြင်းပြင်းလေးလေးဝန်ခံပြီးတော့ဟောအထက်မိန်ပါပဲလို့ပြောလိုက်ရင်တော့ဒီသူတို့ကပူကျင်တော့အောင်မယ်လို့ကျွန်တော်နေမယ်အဲ့တော့ဒီတိုင်းပဲလုတ်နေနေဆိုရင်တော့ကျွန်တော်တို့နိုင်ငံအတွက်နိုင်ငံတကာဖိအားကပုံများလာဖို့ပဲရှိတယ်ဘာကောင်းချုံမှဖြစ်လာမှာမဟုတ်ဘူးလို့ကျွန်တော်သတိပေးချင်ပါတယ်
ဟုတ်ကဲ့ပါကိုစိုင်းပွေကိုဆွေးနွေးတာကျေးဇူးပါနောက်တူကတော့ကျွန်တော်ကနေဒါနိုင်ငံဥညွန့်လာဖြစ်ပါတယ်ဥညွန့်လာသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီကိုဝါလုံးနဲ့ကိုကျော်စိုးတို့အမှုနဲ့ပတ်သက်လို့တရားရုံးရဲ့ဆုံးဖြတ်ချက်ကမြန်မာနိုင်ငံတရားဥပဒေစီရင်ရေးစံနမူတာကောင်းမဟုတ်တယ်လို့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရာဆက်အာဏာရှင်အောက်မှာလုံးဝယုံရင်ပြည့်စုံနေတာဆယ်စုနှစ်များကြီးရှိခဲ့ပါပြီအခုရသားစုကလက်ထက်မှာသတင်းသမားတွေရဲ့အခြေအနေကပိုပြီးတော့ဆိုးပါတယ်ကိုယ်အလုံးနဲ့ကိုကျော်စိုးကိုအမိန်ချမှတ်ဖို့တရားသူကြီးကနေမကောင်းလို့ရဲရွှေ့လိုက်ရတယ်ဆိုကြတဲ့ကဒီအမှုကိုကျွန်တော်တို့သုံးသပ်လို့ရပါပြီမဖြစ်မနေထောင်ချတော့မယ်ဆိုတာကိုကြိုတင်သိနေပါတယ်နော်ဒါကြောင့်မလို့ဒီဖမ်းဆီးရဲ့အဖွဲပုံကိုယ်တွေကလည်းမတရားဖမ်းဆီးချုံတော်မှုနဲ့ပြန်ပြီးတော့ကျွန်တော်တို့တရားစွဲရမှာဖြစ်ပါတယ်ဘာကြောင့်မလို့လဲဆိုတော့အပြစ်မရှိတဲ့လူတယောက်ကိုမတရားဖမ်းဆီးအကွက်ဆင်ပြီးတော့ထောင်ချဖမ်းဆီးတာကဖမ်းဆီးရဲ့လူတွေကပြစ်မှုမကင်ဘူးလို့ဟိုပြောရမှာဖြစ်ပါတယ်နောက်တစ်ခုကအခုလိုကိုကျော်စိုးဦးနဲ့ကိုဝါလုံးတို့ကိုဖမ်းပြီးတော့ဟုတ်လားဘယ်သူရဲ့လွတ်ငင်းချမ်းသာနဲ့မှပြန်လွတ်တာမျိုးလည်းမဖြစ်ဘဲနဲ့ဒီအမှုကမှားယွင်းတဲ့အမှုဖြစ်ပြီးတော့ပြန်ပြီးတော့အမှုကိုရုပ်သိမ်းပြီးတော့ချက်ချင်းလွတ်ပြရမှာဖြစ်တယ်လို့ပြောဆိုကြပါတယ်။ဘာကြောင့်လဲဆိုတော့သူရဲ့မှုကိုမိုးရန်တိုင်းဆိုရဲထွက်ချက်နဲ့ကြည့်ရင်လည်းဒါရှင်းပါတယ်။နောက်တစ်ခါရဲမှုရုပ်တင်ကိုကိုကစီစဉ်နေဆိုတာကိုလည်းထွက်ခဲ့ပါတယ်။အဲ့ဒါကြောင့်မလို့ဒီရဲမှုရုပ်တင်ကိုကိုလည်းဆွေးဆွေးဖို့တာဝန်ရှိတဲ့အပိုင်းမှာလို့ပါတယ်ဒီအောင်လို့ဒီလိုပြန်ပြီးတော့လှုပ်ပေးရင်တော့မှဘယ်သူမှကျေးဇူးတင်စရာမလိုပါဘူးအပြစ်မရှိရဘူးထောင်ချောက်ဆင်ဖမ်းတဲ့အုပ်စုကိုသာဖမ်းပြီးတော့အရေးယူရမှာဖြစ်ပါတယ်အပြစ်မရှိရလို့ဖမ်းပြီးတော့အကြောင်းမျိုးလုံးနဲ့ဘယ်သူရဲ့လွတ်ငင်းချမ်းသာခွင့်နဲ့မှလွတ်ပေးရမျိုးကလည်းမဖြစ်စေလို့ပါဘူးလုံးဝအပြစ်မရှိဘဲထောင်ချပြီးပြန်လွတ်တာပြန်လွတ်ပေးရမှာဖြစ်ပါတယ်
ဟုတ်ကဲ့ပါဦးညွန့်လာဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဟိုဒါနဲ့ပတ်သက်လို့ကျွန်တော်တို့နောက်ထပ်ပေးစာတွေပေးပို့ထားလဲတချို့ရှိနေပါတယ်အရင်ဆုံးစာဆောင်ကတော့ဦးလာထွန်းတကုံမျိုးတစ်ကပါမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
ရိုက်တာသတင်းတော်ကိုဝါလုံးကိုကျော်စိုးအမှုစီရင်ချက်ဟာပြည်တွင်းနဲ့နိုင်ငံတကာကဥပဒေပညာရှင်တွေနဲ့သတင်းသမားတွေတုံ့တက်ဝေဖန်ခဲ့ကြသလိုရိုးရင်းကြဆင်းပျက်စီးလာနေတဲ့မြန်မာနိုင်ငံရဲ့ဥပဒေစိုးမိုးမှုတရားရေးစနစ်နဲ့လွတ်လပ်တဲ့တရားစီရင်ရေးကိုအဆုံးသတ်ဤကုန်းချုပ်လိုက်တဲ့စိုးဝါတဲ့နမူနာစံပြသက်သေပြချက်တစ်ခုပါပဲ။ဘာကြောင့်လဲဆိုတော့ဥပဒေရေးရအငင်းပွားချက်အကြောင်းချင်းရဆိုင်ရအငင်းပွားမှုစတဲ့တရားဥပဒေဆိုင်ရအရေးကြီးအခြေခံတွေကိုဥပဒေနဲ့အညီအများရှိမှောက်မှာဥပဒေအရအနှင်းထားတဲ့စီရင်ပိုင်ခွင့်အာဏာရှိတဲ့တရားရုံးက ဥပဒေကိုရှင်းလင်းဖွင့်ဆိုခြင်းနဲ့အမှန်တို့ရောက်အောင်စစ်ဆေးစီရင်ခြင်းဟာအခြေခံဥပဒေအရာတရားစီရင်အာဏာကိုကျင့်သုံးဖော်ဆောင်ခြင်းဖြစ်ပါတယ်။တရင်နောက်ကိုဝါလုံးနဲ့ကိုကျော်စိုးအမှုစစ်ဆေးရာမှာတော့လူပြတ်တည်ထွက်ချက်မှာဒုကျဲချုပ်ကအမှုစင်မီဖန်းစည်းစေခိုင်းခဲ့ကြောင်းသိခဲ့ရတဲ့အချက်ကိုတရားရုံးကဥပဒေအရအတိမတ်ပြုစဉ်းစားခဲ့ပုံမရဘူးဆိုတာကိုလိုက်ပါဆောင်ရွက်ခဲ့တဲ့ရှေ့နေရဲ့ရှင်းပြချက်မှာသတိပြုမိခဲ့ပါတယ်။ဒါဟာဥပဒေဆိုင်ရာပြဿနာပါ။အကြောင်းချင်းရဆိုင်ရာပြဿနာကတော့ရဲကကိုပါလုံးတို့ကိုခေါ်ယူပေးခဲ့ပြီးတော့အဲ့ဒီနေရာကထွက်ထွက်ချင်းမှာပဲနောက်တစ်ဖွဲ့ကဖမ်းဆီးခဲ့ကြောင်းအထင်ရှားပေါ်လွင်နေတဲ့အချက်ကိုတရားစီရင်မှာရှင်းလင်းစစ်ဆေးတယ်ဆိုတာပေါ်လွင်ခြင်းမရှိသလိုတပ်တွေထွက်ဆိုခဲ့တဲ့ရဲအရာရှိလဲထောင်ချခံရပြီးအလုဖြုတ်ခံရတဲ့သတင်းတွေလည်းထွက်ပေါ်ခဲ့တာပါဒီအချက်တွေကိုနိုင်ငံတကာနဲ့ပြည်တွင်းသတင်းအဖွဲ့တွေကကန့်ကွက်ချက်တွေမှအထင်ရှားဖြစ်လာတာပါကိုဝါလုံးတို့အမှုစီရင်ချက်ကတရားစီရင်ရေးအတွက်ဆိုးဝါးစွာထိခိုက်စေခဲ့တာကတော့အထင်ရှားနဲ့အခိုင်အမာပါ
ဟုတ်ကဲ့ဒါအရဥလာထွန်းတခုမျိုးသက်ခဲ့ပေးစားပါနောက်စာတစောင်းတော့ကျွန်တော်တို့မိတိလာမျိုးကဥစိန်မောင်ရဲ့စာဖြစ်ပါတယ်နန်းလောင်ကိုကျေးဇူးပြုဖတ်ပေးပါဦးခင်ဗျာ
Writers သတင်းထောက်ကိုဝါလုံးတို့အမှုကိုကဘာကစောင့်ကြည့်ဝေဖန်မှတ်ချက်တွေပေးခဲ့ကြပါတယ်ထောင်ချောက်ဆင်ဖန်တဲ့အမှုလိုပြတက်တည်မခိုင်လုံတဲ့အမှုစသဖြင့်သဘောရားတွေအမြင်တွေထောက်ပြပြီးတော့တရားမစွဲတဲ့အမှုလို့ဆိုခဲ့ကြပါတယ်ခြုံငုံပြောရရင်ပြည်ရင်းပြည်ပါကလေ့လာသူအများကတရက်တည်းလွတ်တဲ့အမှုဖြစ်တယ်လို့လည်းဆိုခဲ့ကြတာပါသို့တော်လည်းယခုလိုထောင်နှံ9နှစ်စီပြည်တံချမှတ်လိုက်တော့လေပြည်ရင်းပြည်ပအနှံ့သတင်းမီဒီယာတွေနိုင်ငံတကာအကြီးအကဲတွေလူအခွင့်ရေးဆိုင်ရာအဖွဲ့အစည်းတွေပုတ်ပွဲညံငုံကြတာပါအမှုကိုဒီလိုစီရင်လိုက်တာကိုမဆွတ်ဖက်လို့ပါဘူးအကျိုးတရားမှုကိုတော့တင်ပြဆွေးနွေးလိုပါတယ်ဒီလိုစီရင်တာကြောင့်နိုင်ငံတော်နဲ့အစိုးရအဖို့လည်းဘာမှအကျိုးမရလိုက်ပါဘူးတရားလိုလုပ်ပြီးတော့တိုင်ကြားတဲ့သူအဖို့လည်းဘာအမျက်မှမရပါဘူးတရားစီရင်ရေးအတွက်တရားသူကြီးလောကအဖို့လည်းစီရင်တုံးတစ်ခုအဖြစ်စံမပြုတ်နိုင်လောက်ပါဘူးတရင်မီဒီယာလောကအဖို့လဲကောင်းမွန်စံပြုတ်လောက်တဲ့ရလကောင်မဖြစ်ခဲ့ပါဘူးအကြောက်တရားပဲရစေတယ်လို့ထင်ပါတယ်ဒီတော့အချုပ်အနေနဲ့သုံးသပ်တင်ပြရရင်ဒီအမှုကတရင်မီဒီယာလောကကိုတုံ့လုံခြောက်ခြားစေပြီးအမှန်ကိုမရေရဲမပြောရဲမလုပ်ရဲဖြစ်သွားစေနိုင်ပါတယ်ဒီမိုကရေစီပြုတ်ပြင်ပြောင်းလဲရင်းနဲ့ကျင့်စဉ်ကျင့်ရတွေကိုနှောက်ပြန်ပက်လက်လန်ကြစေတဲ့သဘောမျိုးမြင်စေပါတယ်စတုထမနိုင်ပြိုကျပြီးတော့ပြည်သူတို့ရဲ့နားမျက်စိတို့ကိုအပိတ်ခံရတဲ့သဘောလို့ထင်စရာဖြစ်ပါတယ်တရားဥပဒေအထက်မှာဘာတွေရှိနေသေးတယ်လဲဆိုတာတွေးမြင်စဉ်းစားပြီးပြည်သူအများခြောက်ခြားရတဲ့အဖြစ်ကိုရောက်စေပါတယ်။နိုင်ငံတော်နဲ့အစိုးရတို့ကိုကမ္ဘာအလယ်မှာလက်ညှိုးထိုးအပြစ်တင်ခံရအောင်မျက်နှာကိုအိုမဲတုပ်ပေးလိုက်တယ်လို့ဖြစ်သွားရတယ်လို့မြင်မိပါကြောင်းဆွေးနွေးလိုက်ရပါတယ်
။ဟုတ်ကဲ့ဒါကတော့မေတ္တိလာမျိုးကဥစိန်မောင်ရဲ့စာပါ။သူကတော့ဒီအခုစီရင်ချက်ကတကယ်ဆိုရင်ဘယ်သူအတွက်မှအကျိုးမများနိုင်ဘူးဆိုတော့ထောက်ပြပါတယ်။ဆိုတော့ကျွန်တော်တရားဥသိမ်းသန်းဦးကိုပြန်မေးချင်ပါတယ်။ဆိုတော့ဘလူအတွက်မှအကျိုးမများနိုင်တဲ့ကိစ္စကိုဘာကြောင့်ဒီလိုစီရင်ချက်ချခဲ့ရတာလဲ။တကယ်ဆိုရင်ဆော့ဆော့ဆရာတို့ပြောသလိုပေါ့လေဒီပြည်ရေးလက်အောက်ခံဖြစ်နေတဲ့အဖွဲ့အစည်းကလုပ်တဲ့ကိစ္စဖြစ်တယ်ပဲထားပါ။နောက်ဒီစစ်တပ်နဲ့ပြည်ရေးဆိုတာတကယ်တော့ဒီမှုဆိုနိုင်ငံတကာလည်းစောင့်ကြည့်နေတော့ဒီစစ်တပ်နဲ့ပြည်ရေးဆိုတာလည်းရခိုင်ရင်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာမျက်စိထောက်ထောက်လည်းကြည့်နေတယ်။ဖိအားတွေလည်းပေးနေတယ်ဆိုတော့ဒါသူတို့အတွက်အကျိုးကောင်းကျိုးတွေဆိုးကျိုးတော့ပိုမလာနိုင်ဘူးလားဆရာ။ဆိုတော့ဘာရည်ရွယ်ချက်နဲ့ဟိုလုပ်တယ်လို့များပြောနိုင်လဲဆရာ
။ Way of thinking ပေါ့ကစဉ်းစားနည်းပေါ့နော်။တကယ်တော့ဒီချအမိန့်ချမဲ့အချိန်မှာကျွန်တော်ဆက်နေရနေဆိုရင်ဒါနိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ဒီကုလသမဂ္ဂသွားတော့မယ်။ကုလသမဂ္ဂမှာကျွန်တော်ဆွဆွဲချက်တွေတကယ်ကိုကြံ့ကြံ့ခိုင်ရင်ဆိုင်နေတဲ့ချိန်မှာဒီအမိန်ကြီးချလိုက်တာပဲ။ဒါဒီအမိန်ချလိုက်တဲ့ဆိုတော့သိကြတာတော့ကျွန်တော်အထင်ပြောရရင်တော့ဒီအစိုးရရဲ့သဘောထားတော့ဟုတ်ဘူးမရဘူး။ဒါတလောက်ထိတော့အမှန်မဖြစ်ဘူး။အဲ့တော့ဘာလို့ဒီလိုလုပ်လဲဆိုတော့တကယ်တော့ဒီသုဒ္ဓမန္တန်ကိုတစ်ထင်တန်းနဲ့ကြည့်လိုက်တာပါပဲ။အဲ့တော့အခုကျွန်တော်တို့တမိုင်းမှာမဖြစ်ဘူးတဲ့အင်းတယ်လူတတ်မှုကြီးဝန်ခံရတယ်ပေါ်ပေါက်တာလည်းပေါ့ဗျာ။ဒီလိုက်တာသတင်းထံနဲ့တော့နောက်နောက်အဲ့ဒါမျိုးကြီးပေါ်လာမှာစိုးရိမ်ကြတယ်။အဲ့ဒီအတွေ့တော့အကြောက်တရားနဲ့ဒီဟာဒီလိုဒီလိုအမိန်ကြီးချအောင်နော်ပတ်ဝန်းကျင်ခံတီးလိုက်တာလို့ကျွန်တော်ယူဆတယ
်။ဟုတ်ကဲ့ပါဆရာဦးတင်ဆရာဆိုကိုမြင့်ကျော်ရဲ့သဘောထားရောခင်ဗျာအခုဟိုတကယ်ကြတော့အကျိုးဆက်ကတိတ်ကောင်းလာတာလည်းမဟုတ်ဘဲနဲ့ဒီလိုစင်ချက်မျိုးချပြစ်တာဘလို့တခြားနောက်ခံအကြောင်းရင်းတွေရည်ရွယ်ချက်တွေရှိနေတယ်လို့ဟိုသုံးသပ်လို့ရလားကိုမြင့်ကျော်ရဲ့
ကျွန်တော်ဟိုအဓိပ္ပာယ်ဖွင့်ဆိုကြတော့သူတို့ဘန်းခံရတယ်ကျွန်တော်နားလည်တဲ့ဟာတော့သတင်းမီဒီယာကိုဒီလိုမျိုးလုံခြုံရေးတပ်ဖွဲ့ရဲ့လူ့ခွင့်အကျိုးပေါင်းမှုကိုသတင်းမီဒီယာကစုံလန်းဖော်ထုတ်ဖို့ဟိုမရေအောင်လို့သတင်းစကားတစ်ခုပါအောင်ပေါ့နော်အဲ့လိုသတင်းစကားပါတဲ့အခါမှာလည်းဟိုဂျန်ဂွေလေးရိုက်ယူနေထောင်နဲ့တစ်နှစ်လောက်ကြာအောင်နဲ့ထောင်နဲ့သုံးနှစ်လောက်ကြာအောင်နဲ့သတင်းမီဒီယာလူတွေကကြောက်မှာမဟုတ်ဘူးလို့အဲ့လိုလုံခြုံရေးတပ်ဖွဲ့တွေကယူဆလာလို့အဲ့ဒါကြောင့်က ကြီးလေးတဲ့ပြည်တံနဲ့ခုနှစ်နှစ်ဆယ်နှစ်ဆိုတဲ့ဟာမျိုးနဲ့ပြည်တံချမယ်ဆိုတဲ့ဟာမျိုးတို့ကဟိုယူဆဆုံးဖြတ်ထားပြီးသားဒီဖန်းစည်းစဉ်ကလေးကဆိုတော့ကျွန်တော်တင်စားကျင်တာတော့လွယ်လွယ်လေးနားလည်အောင်ဆိုတော့အဆွေလိုတဲ့လူကဘယ်လိုလဲဆိုတာကျွန်တော်တို့သိနေကြတာပေါ့နော်သို့တော့ဟိုအဲ့ညံမှာလေးပြည့်တဲ့သူပဲဖြစ်စေအဆွေလိုတဲ့ဟာကိုသွားပြီးတော့အတီးပြူပေးသလိုအားပေးအမြောက်ပြည့်တဲ့ဟာမျိုးပဲဖြစ်စေအဲ့ညံမှာတော့တရားရေးစနစ်တို့ဟိုဘယ်လိုကောင်းလဲအစိုးရတို့ဆိုတာတော့အဲ့လိုမျိုးကကျွန်တော်တို့ကသူတို့တရားခံလို့မပြောပါဘူးသို့တော့ဒီလိုမတရားမှုဒီလိုမျိုးချင်းချောက်မှုကိုသွားပြီးအတီးပြူပေးတဲ့ဟာကတော့ဟိုဘယ်လိုကောင်းလဲကိုရီမှာမူလရှိတဲ့ဂုံတိတ်ခါအဲ့လိုမျိုးတွေပါဆုံးရှုံးနေတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ကဘယ်သူကဘာလို့လုပ်ချင်လဲအစွဲဘယ်လိုလိုချင်လဲဆိုတဲ့ဟာကိုကျွန်တော်တို့အားလုံးသိပြီးသားလို့ကျွန်တော်တို့အဲ့လိုပဲပြောချင်တာ
ဟုတ်ကဲ့ပါကွန်မြင့်ချောဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကိုယ်လည်းပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကိုလည်းပြန်ပြီးအလှည့်ပေးခြင်းပါတယ်တူကတော့ကိုတန်းမောင်ဖြစ်ပါတယ်မြန်မာနိုင်ငံရပါပဲကိုတန်းမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ကိုဒီဥပဒေမှာစဖမ်းတဲ့ကောင်တို့ကလွဲနေပါတယ်တေလိုလိုဖမ်းတဲ့လူကတစ်ဖက်ဟိုတရားစွဲဆိုတဲ့အဖက်ကတစ်ဖက်ဟောတေဒီအမှုဖိပြီဆိုရင်တေလူကစစ်တဲ့ဟာတော့မပြတ်နေတဲ့ဟာကိုဒီအခုကပြတ်နေတဲ့ဟာကိုဒီလိုသူတို့အမိန့်ချဖို့အတွက်စံစီတယ်ဆိုတာလဲဒါပေါ်လင်းနေပါတယ်ဒါဟိုရှင်းနေလေသိပါတယ်တရားလူဘက်ကအမှုကိုမမတီးဆောင်နိုင်ဒီအမှုကပြတ်ပြီဆိုရင်ဒီတရားခံတွေကိုလွတ်ပေးရမှာဒီသတင်းတော့ဒီကိုဒါခုနကဒီလိုပုံစံမလုပ်ရဒီလိုပုံစံလုပ်ရဒီလိုပုံစံနှိပ်ကွမယ်ဆိုတာကိုနောက်နောက်လူတွေကိုဒါသင်ကြားပြလိုက်တယ်ပါ။နောက်ဒီရရလည်းအများကြီးတံပါးစီတယ်ပေါ်ပြဖို့ဒါတော့သူကဖိတ်ရတဲ့သဘောမျိုးပါ။ဘလောက်ပါပဲကိုကျေးဇူးပါ
။ဟုတ်ကဲ့ကိုတမ်းမဆွေးနွေးရကျေးဇူးပါ။နောက်တူကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်။ကိုတီးလည်မှုသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
။တရင်သမားတွေကိုဖမ်းဆီးတာထောင်ချတယ်ဆိုတော့ဒါမတရားသူတို့ဖမ်းဆီးထောင်ချတယ်ဆိုတော့ကျွန်တော်ကကလေးကြီးတော်တိတဲ့သဘောမျိုးဖြစ်နေပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။ဆွေးနွေးပြတာခုကတော့ဆွေးနွေးတဲ့အထက်မှာကျွန်တော်တို့ email ပေးပို့တဲ့အထက်မှာတော့တော်တော်များတော့ဒီသတင်းတောက်တွေကိုထောင်ချတဲ့ကိစ္စမတရားဘူးဆိုတဲ့သဘောထားတွေတော်တော်များတွေ့ရပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာဆရာဦးတင်းတန်းတို့ကျွန်တော်ဟိုပေါ်ပေါ်လေးကိုမေးကျင်တာတစ်ခုကတော့အခုဒါနဲ့ပတ်သက်လို့ဒီကိုဝါလုံးကိုစင်ချက်ချလိုက်တော့လည်းကျွန်တော်တို့သတင်းတွေ Facebook မှာတင်တော့အောက်ကနေပြီးတော့ဟိုနဲတော်နဲသေးတယ်ဆိုပြီးတော့ပြောတာမျိုးတွေရှိတယ်။ကျွန်တော်အခုဒီဆွေးနွေးပွဲလုပ်ဖို့ကျွန်တော်တို့ Facebook မှာတင်တော့လည်းပဲဟိုသတင်းတောက်တွေဒီလူတွေကိုထောင်ချလိုက်တာနဲတော်နဲသေးတယ်ဒီရက်တောင်လောက်ရမှာဆိုပြီးတော်တော်ရရန်ပြပြနဲ့မှတ်ချက်တွေပေးရလဲရှိပါတယ်ဆိုတော့ဒီလိုသဘောထားရှိတဲ့သူတွေရောဟိုတော်တော်များရှိနေသလားဟိုနောက်တစ်ခုကျွန်တော်စဉ်းစားမိတာဒီမှုမှာဒီနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေနဲ့အရေးယူခဲ့တာဆိုတော့ဒီလုံခြုံရေးတို့ဒီအမျိုးသားရေးတို့ဒီသတင်းမီဒီယာလွတ်လပ်ခွင့်တွေအပေါ်မှာဟိုအဓိပ္ပာယ်ကောက်တာတွေအမြင်လွဲတာတွေရှိနေလို့လားဆရာအမြင်ဆွေးနွေးပေးပါဦးခင်ဗျဟု
တ်ကဲ့ဗျာနှစ်ချက်ပေါ့နော်ပထမတစ်ချက်ကတော့ခုနကဟိုကိုမျိုးကျော်ပြောတဲ့တော့ဗျာအဆွေကိုလူသူမီဒီယာအသွားစီလူသူမင်းကလေးလေးတူပါခရားကျင်မှာဆိုတော့အစွဲကိုလူသူရဲ့တပည့်တွေကဒါကိုခုနှစ်နှစ်နေတယ်ခင်ဗျာပါဗျာဒါတော့ဆိုရင်လုံလောက်ပဲထင်ပါတယ်။နောက်ခုနကတော့ Official Secret Act 1923ကြီးပြည်သူမှာအင်္ဂလိပ်နယ်ကျေသမားကသူ့ကိုလိုနီကိုကာဝယ်ဖို့ပြဋ္ဌာန်းထားတဲ့ဥပဒေကြီးဗျ။အဲ့တော့အဲ့ဒီဥပဒေမှာအဓိကပြဋ္ဌာန်းထားတဲ့ဒီကြီးရွယ်ချက်ကအစိုးရဝန်ထမ်းတွေပေါ့နော်။အစိုးရဝန်ထမ်းတွေကနိုင်ငံတော်လျှို့ဝှက်ချက်တွေကိုပေါက်ကြားမှဆိုးရွားတဲ့ကာဝယ်တာပေါ့။မသူတို့ရဲ့ဉာဏ်ရောကာဝယ်တာ။အဲ့တော့အော်ကျေးဇူးတင်ပါတယ်ကွာပြဋ္ဌာန်းတာကွာအင်္ဂလိပ်ဘာသာနဲ့ပြဋ္ဌာန်းတာအင်္ဂလိပ်ဘာသာနဲ့ပြဋ္ဌာန်းထားရတော့ဒါကနိုင်ငံသားတိုင်းအပေါ်မှာလည်းပြီးပါတယ်ဝန်ထမ်းနဲ့မကောက်ဘူးတို့ရတယ်သူကဒီမှာအပြစ်ပေးတယ်ပုံမှန်သုံးပြည့်ရဲ့ definition မှာအဓိကကျတဲ့အချက်ကကျွန်တော်တို့ဒီပြည့်ဝတ်ထားတယ်ဆိုတော့စီမံချက်တွေပုံကျမ်းတွေ plan တွေ design တွေပြုတ်သကောဟုတ်ဒီဓာတ်တွေကိုဂျန်သူကတိုက်ရိုက်ဖြစ်စီတွယ်ဝိုက်ဖြစ်စီသုံးကြည့်နေအောင်ကျန်သူစီကိုပေါက်ကြားဆက်တွေ့တာဗျ enemy ဆိုတာဒီမှာပဲမှာလဲ enemy ဒါအဲ့လိုပြောမှာတစ်ဖက်မှာဒါ access information လွတ်လပ်စွာတရင်စီစီရှိတယ်အဲ့တော့ကျွန်တော်တို့ပခုတ်ကူမှာတုန်းကဒေါအောင်ဆန်းစုကြည်ပြောတဲ့သူပြောရမှာပဲလုံချုံကြီးလုံချုံကြီးဆိုပြီးတော့လွတ်လပ်ရေးကိုပြစ်ထားလို့မရဘူးတရင်လက်ကွန်တစ်ဖက်ကလည်းတရင်လက်ကွန်ဆိုပြီးတော့လုံချုံကြီးကိုထိတိုက်လို့မရဘူးဆိုတော့ balance ပေါ့ဗျာ
ဟုတ်ကဲ့
ဒီမှာလည်းဒီလိုထင်နေပြန်ဒီပုတ်ရမ်းမင်းကြီးရဲ့ရှင်းပြပေါ်ပြရတော့အဘကျေးစီကရက်အကင်းမဆိုင်ဘူးတင်တယ်ကျွန်တော်တို့ဒီကျွန်တော်ချစ်နေတယောက်နဲ့ပြောရရင်ဒီဟာလွဲမှားတဲ့ကောက်ယူချက်တွေကျွန်တော်ယူတာ
ဟုတ်ကဲ့ပါဆရာဟုတ်တယ်ဒီဖြစ်စင်မှာတော့တော်တော်များဟိုအမိမောင်မတဲ့တဲ့ကိစ္စတော်တော်များရှိရဆိုပြီးတော့ဟိုထောက်ပြရတာတွေကတော်တော်များရှိနေပါတယ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဒီမှာ email တွေ Facebook တွေကပေးပို့ထားတဲ့စာတွေတော်တော်များကြံနေပါသေးတယ်တချို့တော့မဆုံမဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါရှင် GB Crab ဆိုတဲ့အကောင့်ကတော့အစိုးရနဲ့စစ်တပ်မရှိရင်ရပါတယ်တဲ့လွတ်လပ်တဲ့မီဒီယာမရှိရင်မရပါဘူးတဲ့အားလုံးအမောင်းတိုက်တဲ့ပြန်ပြီးကြာသွားနိုင်ပါတယ်တဲ့ဆိုဖီယာဆိုတဲ့အကောင့်ကတော့စတုဒ္ဓမိုင်းနိုင်ကျိုးနေတဲ့နိုင်ငံမှာဖျောက်မှတ်မှန်ကန်တဲ့ဘယ်စီးပွားရေးသမားမှစီးပွားရေးလာမလို့ရဲတယ်လို့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေကလည်းကျမတို့နိုင်ငံကိုအထင်သေးအမြင်သေးနဲ့ကြည့်နေပါပြီတဲ့ဟိန်းထက်ဆိုတဲ့အကောင့်ကတော့တရားရေးမှန်နိုင်ကစိတ်ပြတ်ဖို့ကောင်းတာကတော့စံနမူနာပါပဲတဲ့ငငယ်တုန်းကသင်ခဲ့ရဘူးတဲ့ဘရင်တပားညီလာခံတိုင်မှာကွန်စာလက်ကြံထုံးကိုတုတ်လို့မြင်မကောင်းဖြစ်နေတော့ဘရင်ကအမိန့်ထုတ်တယ်တဲ့နောက်ထပ်ထုံးတုတ်တဲ့သူကိုလက်ဖြတ်စီဆိုပြီးအမိန့်ထုတ်လိုက်တော့သူကိုယ်တိုင်သွားတုံပြီလို့တရားခံဖြစ်တဲ့ဘရင်ကသူ့လက်ကိုအဖြတ်ခံပြီးအင်္ကာမစုံလို့ထီးနှက်နဲ့မတန်မအပ်ဆက်ဆိုပြီးတောထွက်သွားရတယ်တဲ့အဲ့ဒီလိုမျိုးခင်နောက်ဖက်ရောက်အောင်ပြန်သွားနေသလားလို့တောင်ထင်မိပါတယ်တဲ့အောင်စစ်သည်ဆိုတဲ့အကောင့်ကတော့ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးလုံးဝထောက်မချတဲ့မှာတဲ့သူတို့နှစ်ယောက်ဖော်ထုတ်လို့ရခိုင်ဘင်္ဂလီအရေးခင်းကပြစ်မှုကျူးလွန်တဲ့သူတွေပြစ်မှုထင်ရှားလို့အရေးယူခံခဲ့ရပြီးပြီတဲ့သူတို့ကိုထောင်ချမယ်ဆိုရင်ဒီအရေးခင်းမှာအစုလိုက်ပြုံလိုက်တက်ဖြတ်တဲ့သူတွေကပေးရတဲ့တာဝန်ကိုထမ်းဆောင်ခြင်းဖြစ်လို့အရေးမယူသင့်ပါတဲ့တက်မတော်ကအစိုးရကိုအမိန်ပေးလို့မရပဲတက်မတော်ကတတိတခြားရှိနေသေးရကတော့တရားစီရင်ရေးကကမောက်ကမဆက်ဖြစ်နေအောင်ပါပါပဲတဲ့နောက် Duck Hawks ထုံးဆိုတဲ့အကောင့်ကတော့မြန်မာပြည်ရဲ့လုံခြုံရေးနဲ့ကာကွယ်ရေးကိုတာဝန်ယူထားတဲ့ပုဂ္ဂိုလ်တွေကတခြားသူတွေထက်ဥပဒေကိုလေးစားလိုက်နာဖို့လိုပါတယ်တဲ့ငါတို့ကိုရန်ရှာလို့ငါတို့ပြန်တက်တယ်ဆိုတာကအညိုးနဲ့ကလစားချေရာရောက်ပါတယ်တဲ့ဥပဒေကြောင်းရာရာသွားမယ်ဆိုရင်ဘလိုမျိုးရည်ရွယ်ချက်တွေရှိလဲတော့မသိဘူးတဲ့အခုလိုမျိုးပစိမ့်နဲ့ထွင်းရလောက်အောင်ဖြစ်မလာသင့်ဘူးလို့ထင်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ထပ်စာတစားတော့အမေရိကန်ပြည်ထောင်စုကမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်နိုင်ငံရဲ့တရားစီရင်စနစ်ဟာနောက်ကျောင်းပြန်လှည့်နေတာမဟုတ်ပါဘူးရှေ့ကိုရွေးကိုမရွေးသေးတာလို့ပဲယူဆမိပါတယ်ဆိုရကပြည်သူတွေရဲ့ဘဝလုံခြုံမှုကိုကာကွယ်ပေးတဲ့တရားဥပဒေစိုးမိုးရေးကိုအကောင့်ထဲဖော်ချနေတယ်ဒါပေမဲ့အစိုးရလက်ထက်မှာပြည်ထရေးနဲ့တရားစီရင်မှန်တိုင်းကိုအပြည့်အဝထိန်းချုပ်နိုင်တဲ့အုပ်ချုပ်ရေးအာဏာမရှိဘူးမှန်ကန်တဲ့တရားစီရင်စနစ်ဖြစ်ပေါ်လာဖို့အကောင့်ဘက်ကအကြံပြုထောက်ပြခဲ့တဲ့တရားလွှတ်တော်ရှေ့နေကြီးဥကိုနီလှုပ်ကြံခံရတဲ့သတင်းမှန်အနေနဲ့တရားဥပဒေစိုးမိုးရေးတက်မလာဖို့ကြိုးပမ်းခဲ့တဲ့သတင်းတော်ကိုပါကြီးအသက်ခံရရတယ်။အခုရိုက်တာသတင်းတော်ကိုပါလုံးနဲ့ကိုကျော်စိုးတို့နှစ်ယောက်ထောင်ချောက်စင်အဖမ်းခံရကြောင်းမိမိရဲ့ယာဒူးအခွင့်အာဏာတွေကိုဆွတ်လွတ်ပြီးအမှန်တိုင်းထွက်ဆိုသွားတဲ့ဒူရဲမှုမိုးရံနိုင်ကိုယာဒူးကချက်ချင်းဖြုတ်ပြီးအင်းစိန်ထောင်ထဲပို့ပစ်ခဲ့တယ်။ကျွန်တော်နိုင်ငံမှာအမှန်တရားဘက်ကယက်တီလာသူမိသူမဆိုးအသက်ခံရရင်အသက်ခံရအသက်မခံရရင်ထောင်နှံဆန်ပြီးဘဝပြတ်သွားအောင်အလုပ်ကြံခံရပါတယ်။အစိုးဆုံးကတော့ရိုင်းနေနေတဲ့တရားစီရင်မှန်တိုင်းတက်မလာဖို့ကိုတက်ကြွန်းထားတဲ့ဥပဒေပညာရက်ဒီကိုရဲ့ဂုံသိက္ခာတွေနဲ့ဘယ်လိုထိန်းညှိပေးနိုင်ရင်ကောင်းမလဲလို့စဉ်ချင်းတွေးခေါ်နိုင်တဲ့တရားရေးဝန်ထမ်းတွေရှားပါးနေခြင်းပါပဲအမှုကိုစီရင်ဆုံးဖြတ်မဲ့နေကြမှာပဲတရားသူကြီးနေမကောင်းဖြစ်တဲ့ဆိုကြတဲ့ကတရားသူကြီးမှာဖိအားတွေရှိနေပြီဆိုတာထင်ရှားနေပါတယ်သတင်းလွတ်လပ်ခွင့်နဲ့တရားစီရင်မှန်တိုင်းပြိုလဲနေကြောင်းနိုင်ငံတကာကဝေဖန်ထောက်ပြနေတဲ့ကြားကရိုက်တာသတင်းတော်နှစ်ယောက်ကိုဒီလိုအမိန့်ချမှတ်လိုက်တာဟာမေဆုနဲ့တကွအစိုးရအပေါ်မှာစီးပွားရေးနဲ့နိုင်ငံရေးဖိအားတွေကျလာအောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်လိုက်ခြင်းလို့ပဲယူဆမိပါတယ်။အစိုးရအနေနဲ့လည်းနိုင်ငံတကာကပြည်တွင်ဝေဖန်ရှုတ်ချနေတဲ့ဒီအမှုနဲ့ပတ်သက်ပြီးတော့ကျေနပ်မှုရအောင်ရှင်းပြချင်းတန်နေပြီလို့လည်းယူဆမိပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါကတော့ American ပြောဆိုမောင်ထသနာစာပါသူကလည်းသူ့စာထဲမှာဒီအစိုးရကိုအကြက်တဲဖြစ်အောင်ရည်ရွယ်ချက်ရှိရှိနဲ့လှုပ်တယ်ဆိုတဲ့သဘောထားကိုပြောထားပါတယ်ဒီချိန်ထဲမှာပဲဒါကိုအစိုးရအနေနဲ့လည်းကျင်းနယ်လောက်ရှင်းပြတင်တယ်ဆိုပြီးပြောပါတယ်ဆိုတော့ဆရာဦးသိန်းသန်းဝေဟိုကုလို့ချိန်နေမျိုးမှာအစိုးရအနေနဲ့တနည်းနည်းနဲ့ပေါ့လေအဖက်ဆင်နေအောင်လုပ်နိုင်မယ်နီလန်အောင်ဘာလို့များမြင်မိလဲဆရာ
ဒီကတော့ဗျာအခုကတော့လောလောဆယ်ကတော့ကျွန်တော်တို့ဒါတက်ဆိုင်ရာတရားရုံးကအနည်းချတော့ကျွန်တော်တို့ရုံးစင်းစစ်တက်ဖို့ရှိပါသေးတယ်အဲ့တော့တစ်ခါတည်းပြည်တော်သူတရားထုတ်တော်သူရောက်မှာပေါ့နော်ရောက်မှာဆိုဒါကတော့ဒီတရားသူကြီးကကြာထန်းတဲ့ဥရေရာသူ့ရဲ့လွတ်လပ်ခွင့်ရာသူသူ့ဖြစ်ခြင်းတွေရာဆုံးဖြတ်သွားတာပေါ့ဗျာအဲ့ဒါကိုမကြည့်နိုင်ရင်ကျွန်တော်ဥရီလမ်းကြောင်းအရာတက်သွားနိုင်လေးတာပေါ့နော်တက်သွားနိုင်ပြီးတော့ကျွန်တော်တို့ဒီရင်းကြီးတဲ့လူ့ဘွယ်ကြီးရဲ့မူရတရားကြီးကိုတော့ဒီဒီအုပ်ချုပ်ရေးက100%မရှိသေးဘူးပေါ့နော်ဒီကြားထားတဲ့ပေါ်ပြုံချင်တယ်တို့ရတယ်အစိုးရအနေနဲ့ကတစ်ဖက်ကဒီအဆက်ဆက်ရေးတဖော်မရှင်းတဲ့ဒီလုံခြုံရေးပေါ့ဗျာအဲ့ဒီနှစ်ခုနဲ့ပတ်သက်ပြီးတော့ညတာတဲ့ညချေသဘောတွေသူပြန်ပြီးတင်လို့ရှင်တယ်ဘယ်လိုဟာတွေကတော့အစိုးရအဓိပ္ပာယ်အဲ့ဒီတွေမှာပါတဲ့ဟာတွေဘယ်လိုဝရီကတော့မရေးတင်ဘူးဒါမျိုးပေါ့နော်အဲ့ဒါမျိုးကြေကြေပြန့်ပြန့်နဲ့သဘောထားထုတ်ပြီးတင်တယ်လို့ရှင်တယ်ဟုတ်လို့အမှုတွေကဝင်ဆက်ပတာမျိုးတော့လုံးလို့မရဘူးညလုံးလည်းမလုပ်တင်ဘူ
းဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့လူခွင့်ရေးရှင်တွေဦးသိန်းတန်းဦးမြန်မာသတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်ကိုရင်ပါဝင်ဆွေးနွေးရတဲ့တွေစာရေးသားပြပုတွေနဲ့တောထရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ